ဖွဲ့စည်းပုံပြင်ဆင်ရေးရေးဆွဲရေးအပါအဝင်တရားဝင်စိုးမိုးရေးစည်ရေးပိဋကခနဲ့ရခိုင်မြောက်ပိုင်းပြဿနာကနေ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့ဖြစ်ရပ်တွေအထိစည်းဝါးရေးတုံ့နှေးမှုတွေပါမကျန်ပြဿနာပေါင်း 16,000 ကျုံခဲ့ရတဲ့2019ခုမြန်မာနိုင်ငံရဲ့ဖြစ်ရပ်တွေကိုသက်ဆိုင်သူတွေအားလုံးပြန်လည်သုံးသပ်ပြီးငြိမ်းချမ်းသာယာမှုတွေဖော်ဆောင်နိုင်မဲ့2020နှစ်သစ်ကိုမြင်တွေ့လိုကြောင်းပြည်ပရောက်တိုင်းသားအရေးလှုပ်ရှားသူတချို့ကဆန္ဒပြုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါစီရေးပဋိပက္ခကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးတဲ့မြန်မာအစိုးရဘက်ကသဘောထားကြီးစွာနဲ့ကင်တွေဖြည့်ရှင်းမှသာ2020နှစ်သစ်တည်းပြည်လည်မှုတွေမြင်တွေ့လာရလိမ့်မယ်လို့ဆန္ဒပြုသူကရခိုင်အမေရိကန်လူမှုအဖွဲ့အစည်းဒူအိုကထကိုသိန်းထွန်းစံဖြစ်ပါတယ
်ရခိုင်လူမျိုးတယောက်အနေနဲ့ထူတောင်းပေးရမယ်ဆိုရင်စက်ကွေ2020ရာနေစပြီးတော့ဖြစ်စီကျင်လာတော့အဓိကတော့ဒီမြန်မာဒီဘဟုအစိုးရပေါ့နော်အဲ့ဒီအစိုးရကနေပြီးတော့တိုင်းရင်းသားဒေသတွေဟိုဆောင်ရွက်တဲ့အခါသူတို့တွေကလက်နဲ့ကင်ပြီးတော့ပုံစံတွေပဲဖြစ်ဖြစ်ဒီကိစ္စကိုကြီးရငယ်ညင်းပုံစံမျိုးနဲ့တိုင်တွေတာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ဒီကိုရင်းမှဖြစ်တဲ့ပြဿနာလိုမျိုးပေါ့နော်ဟို open mind ထားပြီးတော့ဆွေးနွေးဖြေရှင်းနိုင်ဖို့ရည်ကြည်တယ်လို့မြင်ပါတယ်ခင်ဗျတိုင်ရတာလက်နဲ့ကင်တွေကိုတခါတည်းဟိုအပြတ်တိုက်မယ်လို့ထောက်ပံ့နေတဲ့ဒီလူမျိုးစုတွေကတန်တရားရှိတဲ့လူတွေရောကျန်တဲ့လက်နဲ့ကင်တွေပြီးတော့မရှိမဆိုင်တဲ့မိသားစုဝင်တွေကအစားအဲ့လိုမျိုးဒုက္ခပေးတာမျိုးတွေရှောင်ရှားပြီးတော့တကယ်အရင်စေတာမှန်တယ်စတင်ပြီးတော့ဆောင်ရွက်လာဒီတင်တယ်လို့ကျွန်တော်ပြောလင့်ပါတယ
်။တချိန်ဒေသမှာစစ်ဘေးဒုက္ခတွေအခုချိန်ထိအိမ်မပြန်နိုင်သေးပဲဖြစ်နေတာပါ။2020မှာစစ်မှန်တဲ့ညဉ့်ညမ်းရေးကိုမြင်တွေ့ကျင်တယ်လို့နှစ်သစ်စုတောင်းလာသူကတော့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ဖြစ်ပါတယ
်။ကျွန်တော်တို့ကချင်တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်တော်ကြာခဲ့ပါပြီ။စစ်ပြဒုက္ခတွေရလည်းကိုယ်ညက်ကိုပြင်ကျင်နေပြီကျွန်တော်ရှင်းနှစ်ကိုနှစ်ထဲမှာရောက်လာပြီဒါပေမဲ့ကျွန်တော်ကချင်ပြည်နယ်မှာတိုက်ပွဲတွေမရနိုင်သေးတဲ့အတွက်ကျွန်တော်ကချင်တိုင်းရင်းသားတွေကချင်ပြည်မှာနောက်ရှမ်းပြည်မြောက်ပိုင်းမှာအခုလိုအေးချမ်းတဲ့အခါခိုက်ခိုက်တုံချမ်းနေတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဒီနှစ်တွင်းမှာပဲကျွန်တော်ကချင်ပြည်မှာရှိတဲ့တိုင်းရင်းသားလူငယ်ကောင်းဆောင်တွေဒီငင်းချင်းနဲ့ပတ်သက်ပြီးတော့မှဆန္ဒပြပွဲတွေလွတ်လပ်စွာပေါ်ထုတ်တဲ့အခါမှာထောင်ချခံရတဲ့အဖြစ်မျိုးဖြစ်နေတယ်။ဒါကြောင့်မလို့လာမယ့်2020ခုနှစ်ရောက်လို့ရှင်တော့ကချင်ဒေသတွေမှာအထူးသဖြင့်တော့ငင်းချင်းရေးကိုကျွန်တော်တို့အင်မတန်တောင်းတတယ်။ငင်းချင်းစွာနဲ့ကျွန်တော်တို့2020ခုနှစ်မှာနေထိုင်တော့ချင်ပါတယ်လို့ကျွန်တော်ဆန္ဒပြုပါတယ်ခင်ဗျ။
2020နှစ်သစ်ဟာတိုင်းသားတွေအားလုံးတောင်းတလာခဲ့တဲ့ကိုယ်ပိုင်အုပ်ချုပ်ပြဋ္ဌာန်းခွင့်တွေအတွက်အကွင်လန်းသစ်တွေပေါ်လာစေမဲ့နှစ်သစ်အဖြစ်မြင်တွေ့လိုတယ်လို့ဩစတြေးလျနိုင်ငံမှာနေထိုင်တဲ့ကရင်လူမှုခေါင်းဆောင်တဦးဖြစ်သူမန်းအော်လန်ဒိုကပြောပါတယ
်2019ကဖြစ်ပျက်လာခဲ့တဲ့အဖြစ်အပျက်ကြီးအားလုံးကိုပြန်ကြည့်ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်ပေါ့လေသူတိကျကျွန်တော်တို့ကရင်ခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောပေါ့လေအားလုံးညှော်မှန်းကြတဲ့တိုင်းပြည်ရဲ့တန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့စစ်မှန်တဲ့ Federal Democracy Federal ပြည်တော်စုကိုတည်ထောင်နိုင်တဲ့အစပြိုးတဲ့နှစ်တစ်နှစ်ဖြစ်ဖို့ကိုလေညွန်မှန်ပါတယ်။တရားရှိနာမဲ့2020နှစ်မှာကိုလေတိုင်းသူပြည်သားအလုံးတိုင်းရင်းသားတွေအပါအဝင်ပေါ့လေစစ်မှန်တဲ့ငြိမ်းချမ်းရေးကိုတကယ်တည်ဆောက်နိုင်ကြပါစေ။ကျွန်တော်အဲ့ဒါထူးဆုတောင်းပါတယ်လို့
2019ခုနှစ်တည်းမြန်မာနိုင်ငံနဲ့ပြည်သူတွေရင်ဆိုင်ခဲ့ရတဲ့ပြဿနာတွေကိုပြန်လည်သုံးသပ်ပြီးလာမယ့်နှစ်တည်းအကောင်းတွေကိုမျှော်လင့်မိတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းသားဒုက္ခသည်အရေးဆောင်ရွက်သူဒေါက်တာရိုဒင်းငါကပြောပါတယ
်ဆိုတော့ကျွန်တော်2020မှာအများကြီးမျှော်လင့်ပါတယ် NLD ကပြောသလိုပဲဒီတက်တန်းအတွင်းမှာရှီခန်ဥပဒေကိုပြင်ဆင်မှုတွေပြုလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ပြီးရင်ဇန်နဝါရီလထဲမှာဖြစ်လာမယ့် ICJ ရဲ့အဆုံးဖြတ်ချက်ကလည်းဒါဂျီနိုဆိုက်အထူးဖြစ်တယ်ဆိုတော့ဆုံးဖြတ်ချက်တော့မချဘူးလို့ကျွန်တော်မျှော်လင့်ပါတယ်။နောက်နိုင်ငံရဲ့စီးပွားရေးကလည်းတဖြည်းဖြည်း2020မှာတော့တော့အခြေအနေကောင်းလာမယ်လို့မျှော်လင့်ပါတယ်။နောက်27ရာစုပင်လုံးငင်းချမ်းရင်းညီလာခံကိုလည်းများပြန်လည်ချင်းပပြီးတော့ငင်းချမ်းရေးဖက်ဒရယ်ရေးကိုလည်းဆက်ပြီးဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အများကြီးမျှော်လင့်ထားပါတယ်2020အတွက
်။လာမယ့်ရပိုင်းထဲမှာပဲ2019နှစ်ဟောင်းကုန်ဆုံးလို့2020နှစ်သစ်ကိုရောက်လာတော့မှာပါ VOA ပြည်သက်နဲ့မြန်မာနိုင်ငံသူနိုင်ငံသားတွေလည်း say long jo mu shizwa ne, lula bjo shenwe ya, nite pshinan ya ba zi lu, su dong lai ba rik miya.